Welcome to the Voice of America in Burmese.
မင်္ဂလာနံနဲ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2014နိုဝင်ဘာလ30ရက်တင်းငွေတွေမနေ့ဖက်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 3240 48 50နဲ့ line လက် 190 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါ။
ကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီကနေ့မှာထူးခြားတဲ့သတင်းတွေကတော့အာဖဂန်နိုင်ငံကာဘူးမြို့ကနိုင်ငံညာသားတွေတဲတဲ့တဲခိုခန်းကိုပြစ်မှတ်ထားတိုက်ခိုက်တာမှာအရသား2ဦးနဲ့တာလီဘန်3ဦးသေဆုံးသွားပါတယ်ဗြိတိန်နိုင်ငံမှာလူမောင်ခုခံရသူ13000ရှိတဲ့အတွက်အစိုးရကဒီဟာကိုတိုက်ဖြတ်ဖို့တောင်းဆိုပြောဆိုနေပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာမြန်မာစစ်တပ်နဲ့ကချင်လူမျိုးရေးတပ်တွေကြားစီတင်းမာမှုတွေအရှိန်မြင့်လာနေတဲ့အတွက်စီပီးဒုက္ခသည်တွေရဲ့အခြေအနေကဘယ်လိုရှိပါသလဲ
ကဒုက္ခသည်ခန်းနဲ့တမိုင်ဖတ်လဲအကွာမအောင်သူကကြတာပေါ့နော်ကြတယ်ဆိုတော့ဒုက္ခသည်အနေနဲ့တော့သူတို့စိတ်ရမှုရှိရဲ့အထက်ရမှုရှိရဲ့ခန်းနဲ့နည်းရဲ့
ဒီအကြောင်းတွေကိုသတင်းတွေပြပြချင်းမှာတင်ဆက်သွားပါမယ်ခင်ဗျာဒီအကြောင်းတွေအတူဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက် American Indian 3အင်္ဂလိပ်သင်ကန်းစာတွေပြင်စနေညဓာတ်ရိုက်လေလံအစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့တင်းငွေတွေနေမနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မက်ခင်ဖြူတွေတို့ကကြီးညာပါလိမ့်မယ်ခင်ဗျာ
။ဤဂျစ်တမရာဟောင်းဟုစနီမူဘာရက်ကို2013ခုနှစ်ကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေမှာလူတွေအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးအပြစ်မရှိဘူးလို့တရားရုံးကဆုံးဖြတ်ခဲ့တာကိုမကျေနပ်တဲ့ဆန္ဒပြသူတထောင်ကျော်ကိုဤဂျစ်ရဲတပ်ဖွဲ့ကမျက်ရည်ဘုံနေမိသားပိုက်တွေတုံးပြီးဖြိုခွဲခဲ့ပါတယ်။မစ္စတာမူဘာရက်ကိုထောက်ခံသူတွေစနေနေ့ကတရားရုံးအတွင်းမှာဝမ်းတာအားရဖြစ်နေချိန်မှာတရားရုံးအပြင်ဘက်မှာတော့လက်တုံပြန်ခွင့်ရရေးတရားမျှတရေးအတွက်တောင်းဆိုခဲ့ကြတာပါ။တရားရုံးဆုံးဖြတ်ချက်ကိုဘိန်းတက်ကလထိုင်းပေါ်မှာထိုင်ပြီးနားထောင်နေခဲ့တဲ့မစ္စတာမူဘာရက်ရဲ့နဖူးကိုသူ့ရဲ့သားတွေကတရားရင်ဆိုင်ခဲ့ရသူတွေကနှမ်းပြီးတော့ဝမ်းသာမှုကိုပြသခဲ့ကြပါတယ်။အဂတိလိုက်စားမှုတွေဆွဆွဲချက်တွေနဲ့ပတ်သက်လို့လည်းမစ္စတာမူဘာရက်မှာအပြစ်မရှိကြောင်းဆုံးဖြတ်ခဲ့ပေမဲ့အစောပိုင်းတုန်းကအလွဲသုံးစားမှုနဲ့ထောင်ဒဏ်3နှစ်ချခံထားရတဲ့အတိုင်းအကျဉ်းထောင်ဆေးရုံမှာဆက်ပြီးတော့ပြစ်ဒဏ်ကျခံရမှာဖြစ်ပါတယ်။မစ္စတာမူဘာရက်ဟာ2013ခုနှစ်အစိုးရဆန့်ကျင်ရေးဆန္ဒပြသူ239ယောက်ကိုတပ်ဖြတ်မှုမှာပါဝင်ပတ်သက်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့2012ခုနှစ်မှာထောင်ဒဏ်ချမှတ်ခံရတာဖြစ်ပါတယ်ဒါပေမဲ့ဒီကိစ္စမှာအတနာခံလောက်တင်ခဲ့တဲ့အပေါ်အထက်တရားရုံးကအမိန့်ကိုလှန်ပြီးတော့ရုံးတင်စစ်ဆေးမှုပြန်လည်စတင်မှုအမိန့်ထုတ်ခဲ့တာဖြစ်ပါတယ်တမရဟောင်းမူဘာရက်နဲ့အတူသူ့ရဲ့ပြည်ထောင်စုဝန်ကြီးနဲ့တခြားအကြီးအကဲလုံခြုံရေးအရာရှိ6ယောက်ရဲ့အမှုတွေကိုလည်းအပြစ်မရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့ပါတယ
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကနိုင်ငံသားတွေတဲတဲ့တဲခိုကန်ကိုတာလီဘန်တွေပြစ်ပတ်ထားတိုက်ခိုက်တာမှာအရက်သား2ဦးနဲ့တာလီဘန်3ဦးသေဆုံးသွားတယ်လို့အနာဘိုင်းကပြောပါတယ်တနက်သမားတွေကပါလီမန်ဆောက်ဦးနားမှာရှိတဲ့အဲ့ဒီတဲခိုကန်ကိုသိမ်းပိုက်နိုင်ဖို့စနေနေ့ကနိုင်တော်ကြာတနက်တွေနဲ့ပြစ်ခတ်ခဲ့တယ်လို့အစိုးရနဲ့စစ်ဘက်အရာရှိတွေကသတင်းတောက်တွေကိုပြောပါရယ်အပြန်အလှန်ပြစ်ခတ်မှုအတွင်းမှာတာလီဘန်နှစ်ဦးသေဆုံးပြီးတတိယတဦးကတော့သူခန္ဓာကိုယ်မှာတတ်ထားတဲ့ဖောက်ခွဲရေးပစ္စည်းတွေကိုဖောက်ခွဲပြီးသေဆုံးသွားတယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရဆက်တစ်ဆက်ဒီကီကပြောပါရယ်အရက်သားတည်ဆုံးသူနှစ်ဦးရဲကတဦးကတော့နိုင်ငံသားဖြစ်တယ်လို့ဆိုပါရယ်အဲ့ဒီနှစ်ဦးစလုံးဟာနိုင်ငံကကူညီထောက်ပံ့ရေးအဖွဲ့မှာတာဝန်ထမ်းဆောင်နေကြသူတွေဖြစ်တယ်လို့ပြောပါရယ်တိုက်ခိုက်မှုတွင်ပြန်ပြီးဆွဲခံရတဲ့အာဖဂန်လူမျိုး6ဦးနဲ့နိုင်ငံသား2ဦးတို့ကိုလုံခြုံရေးတပ်ဖွဲ့တွေကပြန်လည်ကယ်တင်နိုင်ခဲ့တယ်လို့ဆိုပါရယ်ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်တာဖြစ်တဲ့အကြောင်းတာလီဘန်အဖွဲ့ကပြောကြားလိုက်ပြီးတော့တဲခိုခန်းဟာခရစ်ယာန်သာသနာပြုတွေတဲတဲ့နေရာဖြစ်တယ်လို့ပြောပါရယ်ရှင
် IS Islam စစ်တွေးကြောအဖွဲ့ဟာတူရကီနေဇက်ကနေဖြတ်ကျော်လာပြီးစီးရီးယားနေဇက်ကိုဘာနီမျိုးကိုတိုက်ခတ်ခဲ့တယ်လို့ကတ်တင်အားစုတွေကပြောဆိုတာဟာလိန်ညာတာဖြစ်တယ်လို့တူရကီအစိုးရကပြောလိုက်ပါတယ်တူရကီဝန်ကြီးချုပ်အာမက်ဒါဗူဒိုဂလူရဲ့ယုံကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတူရကီလုံခြုံရေးတပ်ဖွဲ့တွေဟာနေဇက်ဒေသတလျှောက်အဆအရအရသတိထားစောင့်ကြည့်နေတယ်လို့ဖော်ပြထားပါတယ်ကတ်အရာရှိတယောက်နဲ့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်အဖွဲ့ကတော့ကားဘုံဖောက်ခွဲတိုက်ခတ်မှုမှာတုံးခဲ့တဲ့ကားဟာစနေနေ့ကတူရကီနေဇက်ကနေတဆင့်ဖြတ်ပြီးတော့ခိုဘာနီမြို့ကိုရောက်လာခဲ့တာလို့ဆိုပါတယ်တူရကီမှာရှိတဲ့ကောက်ပဲတိနံသူလောင်ယုံတွေကိုတုံးပြီးခိုဘာနီမြို့ကိုတိုက်ခတ်ဖို့ပြင်ဆင်နေတာတွေရှိတယ်လို့လည်းကတ်အဖွဲ့တွေကဆွဆွဲထားပါတယ်တူရကီဟာ IS အဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်နေတယ်ဆိုတော့ကတ်တရဲ့ဆွဆွဲချက်တွေကိုတူရကီအစိုးရကတော့စက်တိုက်ညှဉ်းဆန်ထားပြီး IS အဖွဲ့ဟာတူရကီနိုင်ငံရဲ့လုံခြုံရေးကိုချင်းချောက်နေတာဖြစ်တယ်လို့ပြောဆိုထားပါတယ်တူရကီနိုင်ငံဟာစီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေကိုချေမှုန်းတိုက်ထုတ်နေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ထိုးစစ်တွေမှာပါဝင်ဖို့တွန်းဆုတ်နေတာဖြစ်ပါတယ်
ဗြိတိန်နိုင်ငံမှာလူမောင်ခူကူးခံရသူ 13,000 ကျော်ရှိပြီးအဲ့ဒီလူတွေဟာလိမ်မင်းဆိုင်ရာစော်ကားခံရတာဒါမှမဟုတ်ရင်လည်းခေတ်သစ်ကျွန်းတွေဖြစ်နေအုံချခံနေရတယ်လို့နှွေမာလာ29ရက်နေ့မှာဆူရကထုတ်ပြန်တဲ့အစင်ကစားမှာဖော်ပြထားပါတယ်။ဒီရေအတွက်ဟာအရင်ဆူရကကောက်ခံရရှိထားတဲ့စည်ရင်းစရာတွေထက်၄ဆလောက်ပိုများနေတာဖြစ်ပါတယ်။လူမောင်ခူကူးခံရသူတွေဟာပြည်တန်စာဒါမှမဟုတ်ရင်လည်းငွေချေးအမျက်ဆွန်းတွေလိမ်မင်းဆိုင်ရာစော်ကားခံကြရတာအပြင်လဆအနေငယ်ဒါမှမဟုတ်ရင်လည်းလဆလုံးဝမရပဲအိမ်ပေါ်ဖြစ်အလုပ်လုပ်နေကြရပြီးတော့တချို့ဆိုရင်စိုက်ပျိုးရေးလုပ်ငန်းတွေစက်ရုံအလုပ်ရုံတွေနဲ့ငါးဖန်းသင်းမောတွေပေါ်မှာအလုပ်လုပ်ကြရတယ်လို့ဗြိတိန်ပြည်ထောင်ရေးဝန်ကြီးဌာနကကောက်ခံရရှိတဲ့စင်စရာတွေမှာဖော်ပြထားပါတယ်လက်ရှိဖြစ်ပေါ်နေတဲ့ခေတ်သစ်ကျွန်းစနစ်ပပျောက်ရေးအတွက်လှုပ်ဆောင်တဲ့နေရာမှာပထမဆင့်အနေနဲ့ဒီကျွန်းစနစ်ရှိနေတယ်ဆိုတာကိုရင်ဆိုင်လက်ခံကြဖို့လိုအပ်ကြောင်းဗြိတိန်ပြည်ထောင်ရေးဝန်ကြီးထရီဆာမေကပြောပါတယ်ဗြိတိန်နိုင်ငံမှာခေတ်သစ်ကျွန်းတွေအဖြစ်အခုလောက်အရေးအတွက်များများရှိနေတာဟာအင်မတန်ထိတ်လန့်စရာကောင်းပြီးတော့အခုအစ်စ်ထွက်လာတဲ့အရေးအတွက်အရာဒီကိစ္စကိုအလင်းမြန်ဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုပြသလိုက်တာပဲဖြစ်တယ်လို့ပြည်ထောင်ရေးဝန်ကြီးသရီစာမေကပြောပါရယ်ခေတ်သစ်ကျွန်းစနစ်နဲ့လူမောင်ခိုကူးမှုတိုက်ဖျက်ရေးအစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်ဒီဗြိတိန်အစိုးရရာဇဝတ်မှုဆိုင်ရာအေဂျင်စီကအတီးအစင်ကစားကိုထုတ်ပြန်ခဲ့တာပါမနေ့ဒီ2013ခုနှစ်ကထုတ်ပြန်တဲ့အထက်မှာ2944ဦးပဲရှိတယ်လို့ဖော်ပြထားရကအခုနှစ်မှာ13,000 ထိရှိလာတာပါရှင်
New American Than မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American Than ကသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာထိုင်ဝမ်နိုင်ငံတဝမ်းကျင်းပခဲ့တဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာတရုတ်အစိုးရလိုလားတဲ့လက်ရှိအာဏာရပါတီဟာထင်ထားတာတဲ့ပုံမူစိုးစိုးဝါးဝါရှုံ့နေခဲ့ပြီးတဲ့နောက်ထိုင်ဝမ်ဝန်ကြီးချုပ်ဟာယာဒုကနေနှုတ်ထွက်သွားပြီဖြစ်ပါတယ်ရွေးကောက်ပွဲမှာသူ့ရဲ့အမျိုးသားဝါဒီပါတီအကြီးအကျယ်ရှုံ့နေရတာဟာသူ့ကြောင့်ပါလို့ဝန်ကြီးချုပ်ဂျာယီဟွားကသတင်းစာရှင်းလင်းပွဲတစ်ခုမှာဝန်ခံပြောဆိုသွားပါတယ်ကွန်မင်တန်ပါတီဒါမှမဟုတ် KMT လို့လူသိများတဲ့ဝန်ကြီးချုပ်ရဲ့ပါတီဟာအရင်ကအမာခံထောက်ခံမှုအချိန်တော်တော်ရရှိလာခဲ့တဲ့ထိုင်ဝမ်ရဲ့မြို့တော်တိုက်ပီအပါဝင်မြို့ကြီးနဲ့မြို့နယ်ပေါင်း၈ခုမှာအရင်နေခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲအကြိုကောက်ယူခဲ့တဲ့စစ်တမ်းတွေမှာတော့၃နေရာရှုံးနေနိုင်တယ်ဆိုပြီးကြိုတင်တွက်ဆထားခဲ့ကြတာပါအခုရွေးကောက်ပွဲရလဒ်အရာထိုင်ဝမ်ပြည်သူတွေဟာတမရမာရင်ကျောင်းနဲ့အတူတရုတ်ပြည်မာကြီးနဲ့ဆက်ဆံရေးပုံမှုခိုင်မာအောင်စူးစမ်းနေတဲ့သူ့ရဲ့လှုပ်ဆောင်မှုတွေကိုမကြိုက်ကြဘူးဆိုတာကိုဖော်ပြနေတာဖြစ်ပါတယ်
အမေရိကန်နိုင်ငံမစ္စရီပြည်နယ်ဖာဂူဆန်မြို့ကလမ်းမလယ်မှာဖြစ်သွားခဲ့တဲ့ထိတိုက်ရင်ဆိုင်မှုအတွေ့လက်နက်မဲ့လူမဲဆက်ကြောတပ်ကိုပစ်သက်ခဲ့တဲ့လီဗျူရဲရာရှိကိုတရားစွဲဆိုခြင်းမပြုဖို့ခုံတမာရီလူကြီးဖွဲ့ကဆုံးဖြတ်ချက်ချလိုက်ပြီးတဲ့နောက်မှာဖြစ်ပေါ်လာတဲ့ဆန္ဒပြပွဲတွေကိုအခုလည်းဆက်လက်ကျင်းပနေကြပါဗျ။စနေနေ့ဟာလူဗျူမဟုတ်သူများအခွင့်အရေးပုံမူရရှိရေးကြိုးပမ်းဆောင်ရွက်မှုအဖွဲ့က9ရက်ဆက်တိုက်ဆန္ဒပြကြဖို့စော်ဩထားတဲ့ပထမအနေနဲ့ဖြစ်ပါတယ်။တရားမျှတမှုအတွက်လမ်းလျှောက်ခြင်းလို့မည်ပေးထားတဲ့ဒီချီတက်ဆနပြပွဲကိုဆယ်ကျော်သက်လူမဲမိုက်ကယ်ဘရောင်းပြစ်သက်ခံလိုက်ရတဲ့ဖာဂူဆန်မျိုးကနေပြည်နယ်မျိုးတော်ဂျက်ဖဆင်အထိမိုင်120နီးပါးလမ်းလျှောက်ချီတက်ကြမှာပါဒီတော်တွင်ရဲတပ်ဖွဲ့ရဲ့မတရားပြုမှုလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့နှိမ့်ဆက်ညှဉ်းပန်းမှုတိုက်ဖျက်ရေးကုလသမဂ္ဂကော်မတီကအမေရိကန်ပြည်ထောင်စုကိုတိုက်တွန်းနေပါတယ်။မစ္စရီပြည်နယ်မှာလက်နက်မဲ့လူမဲဆက်ကျော်တပ်တအုပ်ကိုတနက်နေ့ပြစ်တက်လိုက်တဲ့လူပြူရဲရာရှိကိုတရားမစွဲဖို့ဂျူရီလူကြီးတွေပါဝင်တဲ့အဖွဲ့ကဆုံးဖြတ်လိုက်တဲ့အပေါ်မကြေတက်တဲ့ကန့်ကွက်ဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်နေချိန်မှာပဲအခုလိုတိုက်တွန်းလိုက်တာပါ။အတူတူဖြစ်လူနည်းစုလူမျိုးစုတွေနဲ့တိုင်းရင်းသားတွေအပေါ်ရဲတပ်ဖွဲ့ရဲ့ရက်ဆက်တဲ့အပြုအမူနဲ့အင်အားအလုံးအကျိုးအသုံးပြုမှုတွေနဲ့ပတ်သက်ပြီးတော့တင်ပြချက်အများပြားရှိနေတဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းတောက်ကြနေကထုတ်ပြန်တဲ့ဒီစင်ကစားမှာကုလသမဂ္ဂကော်မတီကဖော်ပြထားပါတယ်။လက်နက်မဲ့လူမဲပုံကိုယ်တွေကိုရဲတွေကပစ်ခတ်တာဒါမှမဟုတ်အသက်သေဆုံးရတဲ့အထိလိုက်လံဖမ်းဆီးတာတွေဟာမကြာခဏဆိုသလိုနဲ့ထက်ခါတလဲလဲဖြစ်လေရှိတယ်လို့စင်ကစားမှာဖော်ပြထားပါတယ်ရှင်။
ကမ္ဘာတိုက်ကြီးတစ်ခုကနေတခြားတစ်ခုကိုလမ်းပြီးတော့ပစ်ခတ်နိုင်တဲ့ရေအောက်ကနေပစ်လွတ်တဲ့နျူကလ িয়ার ထေဖူတမစ်ဆိုင်းဒုံးကြီးတစ်ခုကိုရုရှားနိုင်ငံကအအောင်မြင်မြင်စမ်းသပ်လိုက်နိုင်ပြီဖြစ်ပါတယ်။ Vulava မစ်ဆိုင်းဒုံးကြီးကိုအတ္တဒေတာ Barents ပင်လယ်ရေအောက်ကျမ်းပြင်မှာရှိနေတဲ့နျူကလ িয়ার ရေငုပ်သင်္ဘောပေါ်ကနေတောက်ကြနေမှာပစ်လွတ်စမ်းသပ်ခဲ့တာလို့မော်စကိုမှာရှိတဲ့ရုရှားကာဝေးဝန်ကြီးဌာနကပြောပါတယ်။ရုရှားအရှိဗျာကမ်ချာကာကျွန်းဆွယ်အထိရောက်အောင်ဒီမစ်ဆိုင်းကပစ်ခတ်နိုင်တဲ့အကြောင်းဝန်ကြီးဌာနကပြောပါတယ်။ဖူလာဘာရော့ကက်ဒုံးကျည်ဟာမိုင်ပေါင်း 9,000 နီးပါးပစ်ခတ်နိုင်ပြီးနျူကလ িয়ার ထိပ်ဖူး10ခုအထိတည်ဆောင်သွားနိုင်တယ်လို့လည်းဆိုပါတယ်။ဒီဒုံးကျည်ကိုတော့2009ခုနှစ်ကစပြီးစမ်းသပ်တည်ထွင်လာခဲ့တာပါ။အစောပိုင်းစမ်းသပ်မှုတွေမအောင်မမြင်ဖြစ်ခဲ့ပေမဲ့ပြီးခဲ့တဲ့လတည်းမှာဒီဒုံးကျည်ကိုစတင်စမ်းသပ်အသုံးပြုနိုင်ပြီးဆိုပြီးရုရှားကကြေညာခဲ့ပါတယ်။ဒါဟာရုရှားနိုင်ငံရဲ့ကုန်းချောင်း၊ရေချောင်း၊လေချောင်း၃နေရာစလုံးကနေနျူကလ িয়ার လက်နက်ပစ်လွတ်စမ်းသပ်မှုတွေကအဓိကကျတဲ့အစိတ်အပိုင်းတစ်ခုအဖြစ်ယူဆထားကြပါတယ်
။ပြည်သက်သမ္မတဟောင်းနီကိုလက်ဆာကူစီဟာရှီယို ဆွဲ UNB ပါတီရဲ့ ခေါင်းဆောင်အဖြစ် ထက်မှန် ရွေးကောက် တင်မြှောက်ခံလာရတဲ့အတွက် 2012 မှာ18ခုနှစ်မှာ ကျင်းပမဲ့ သမ္မတ ရွေးကောက်ပွဲမှာ ဝင်ရောက်ရှင်းပြိုင်မှုအတွက် အရေးပါတဲ့ခြေလှမ်း လှမ်းလိုက်နိုင်ပြီ ဖြစ်ပါတယ်ရှင် Direct from Washington The Voice
of America VOA တနင်္ဂနွေနေ့မနေ့ဖက် ထိတ်တန်းရောင် နိုင်ငံတကာသတင်းတွေကို ကိုစော်ဝင်းလိုင်းနဲ့ မက်ခင်ဖြူထွေးတို့က ကြေညာခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ ဒီ အစီအစဉ်ကို ရေဒီယိုကသာမကပဲ internet အဆင်ပြေမယ်ဆိုရင် VOA စာမျက်နှာဖြစ်တဲ့ burmese.voanews.com မှာ ထုတ်လွှင့်နေတဲ့ တပြိုင်တည်းထဲ သွားရောက်နားဆင်နိုင်ပါတယ် အခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပါမယ် မြန်မာအစိုးရတက်တဲ့ကချင်းလွတ်လပ်ရေး KIAတက်တွေကြားစီးအိတ်မှမှုအရှိန်မြင့်လာနေတဲ့အတွက်ဆွေပြေးဒုက္ခသည်တွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံမှုကင်းမဲ့လာနေသလိုအေးချမ်းလုံးတဲ့ရာသီဥတုဒဏ်ခံနေရတဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးဆောင်ရှားမှုစားနပ်ရိက္ခာနဲ့နေထိုင်မှုအခက်အခဲတွေပိုပြီးတော့အထူးစိုးရိမ်စရာအနေအထားမှာရှိလာနေတယ်လို့ဆိုကြပါတယ်ဒါကြောင့်မလို့ဒီဒုက္ခသည်စခန်းတွေအထိပြစ်ခတ်တိုက်ခိုက်မှုတွေနဲ့ က်မှုတွေကိုရပ်ပစ်ဖို့ကချင်ပြည်နယ်လူထုအခြေပြုမဟာမိတ်အဖွဲ့တွေကလည်းတောင်းဆိုနေပါတယ်အသေးစိတ်ကိုမတ်စုမွန်ကပြောပြပါမယ်
ဟုတ်ကဲ့ပါနိုဝင်ဘာလ19ရက်နေ့ကဖြစ်ခဲ့တဲ့ကချင်စစ်တပ်နံအကြောင်းပေါ်ကိုမြန်မာစစ်တပ်ဘက်ကလက်နက်ကြီးကြီးကျလို့ဘိုးလောင်း23ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်တိုက်ခိုက်မှုကနေစလို့နိုဝင်ဘာလ23ရက်24ရက်တွေမှာလည်းမြန်မာစိုးရစစ်တပ်ဘက်ကလိုင်ဇာနဲ့မိုင်းဂျာရန်တလျှောက်လက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်ကချင်ပြည်နယ်နဲ့တရုတ်နယ်စပ်တလျှောက်မှာရှိတဲ့ဒုက္ခသည်တောင်းချီနေထိုင်ရာဂျေရန်ဒုက္ခသည်စခန်းဖုံးလုံးရန်ဒုက္ခသည်စခန်းနဲ့လိုင်ဇာနယ်မြေတဲ့အထိလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိတဲ့အတွက်ကချင်စစ်ပြေးဒုက္ခသည်တွေကြားအသက်အန္တရာယ်ဆိုးရိမ်မှုတွေပိုတိုးလာနေတာဖြစ်ပါတယ်။ကချင်ဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ဒေါ်မယ်ရီတွန်ကကချင်စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့အခုလိုပြောပြပါဗျာ
။ကျွန်တော်တို့ကြည့်နေတဲ့ဒီဒုက္ခသည်စခန်းအနည်းငယ်တော့23ကိုပေါ့လေဒုက္ခသည်စခန်းနဲ့တမိုင်ပတ်လဲအကွာမအောင်တို့ကကြတာပေါ့နော်ကြတယ်ဆိုတော့ဒုက္ခသည်အနည်းငယ်တော့တို့ဆိုးရိမ်မှုရှိရဲ့အထိတ်ရမှုရှိရဲ့စခန်းနဲ့နီးရညာကြတယ်ဆိုတော့ထိတ်လန့်ကြောက်လန့်မှုရှိတယ်လုံခြုံရေးနဲ့ကျွန်တော်တို့လည်းပူပါမှုရှိတယ်ဆိုးရိမ်မှုရှိတယ်ပေါ့နော်ဒီလိုဒါဆက်ပြီးပြစ်နေမယ်ဆိုရင်ပေါ့လေနော်ပြောလို့မရဘူးပေါ့လေနော်အဲ့လိုမျိုးလေးရှိရဲ့ပေါ့
ဒုက္ခသည်တွေအတွက်ရန်မုံငွေမလုံလောက်လို့ကုလသမဂ္ဂကပေးထားတဲ့လူသားချင်းစာနာမှုအကူအညီတွေကလည်းနိုဝင်ဘာလဇန်းကနေစလို့လျှော့ချဖို့အစီအစဉ်ရှိနေသလိုအခုလိုဒေသတွေမှာဆေးရည်တင်းမာနေတဲ့အတွက်လည်းလမ်းကြောင်းပိတ်ဆို့မှုတွေဖြစ်နေလို့ဒုက္ခသည်စခန်းတွေအထိစားနပ်ရိက္ခာနဲ့ကျန်းမာရေးဆောင်ရှားမှုအကူအညီတွေရောက်လာဖို့ကအခက်အခဲတွေဖြစ်နေတယ်လို့လည်းကချင်ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ဒေါ်မယ်ရီတွန်ကပြောပါတယ
်။နံပါတ်၁ကပြောရတီးတူကအရန်အေးပါတယ်အရင်အေးတဲ့ခါကျတော့ဆောင်းနေပိုင်းကလေးတို့အနည်းထယ်လိုတယ်ဆိုပြီးကျမတို့ပြောတာလည်းအများရှိရပေါ့နောက်တစ်ခုအနေနဲ့အရေးကြီးဆုံးချက်ကတော့အခြေခံလိုအပ်ချက်ပြည့်တဲ့စာနာရိက္ခာဥတော်မှ UN Convoy ကတို့ကဒီနိုဝင်ဘာ9ရက်နေ့မှာဆိုပြီးပထမတို့ပြောတယ်ဒါပေမဲ့နောက်တော့ပြန် postpone လုပ်လိုက်တယ်လို့ပြောရပေါ့လေနောက်ဆုံးဒုတိယအချိန်အနေနဲ့တို့ကဒီဘက်မှာဒီလကုန်ပေါ့လကုန်30မှာပြန်ပြီးမှလာပါမယ်ဆိုပြီးကျမတို့အကြောင်းကြားရဒါပေမဲ့လည်းတနည်းအားဖြင့်ကျမတို့စာပြင်ရတယ်ပေါ့ UN Convoy ကလည်းပြန်မရောက်လာနိုင်တော့ဘူးပေါ့လေနော်အဲ့လိုမျိုးဖြစ်တဲ့အဲ့ခါကျတော့အခုဒီလိုက်စာပေါ့ဝင်းဒီဘက်မှာဆိုရင်တို့ကချောတိတ်ဖြစ်နေလို့ကျမတို့ပြောလို့ရတယ်ပေါ့နော်ပေးထားတာလည်းဟိုမှာဒီဒီဇင်ဘာနိုမဒီဇင်ဘာမှာတို့က 80% နဲ့ဆိုပြီးတော့ပေးထားတဲ့ခါကျတော့တော်တော်လေးအဲ့မှာစားတော့မလောက်ပြီးမှဒုက္ခရောက်နေတဲ့အခါမှာအခုလည်းအချိန်ကြီးမမြောက်ဘူးဆိုတဲ့ခါကျတော့ဒုက္ခတွေမှာအစားတောင်းတဲ့ပတ်သက်ပြီးအခက်အခဲတွေဖြစ်နေပါတယ်ကျမရေးပိုင်းလည်းအဲ့လိုပဲပေါ့နော်အကြီးကတော့စိတ်ပိုင်းဆိုင်ရာတော်တော်လေးထိခိုက်နေတယ်ပေါ့လေနော်
ဒါကြောင့်မို့လို့ကချင်ဒုက္ခသည်စခန်းနေပါဝင်တောတောင်နေတဲ့အထီးထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေရဲ့အရေးကလည်းအထူးစိုးရင်စရာအနေထားမှာရှိလာနေတာပါကချင်မျိုးသမီးအစည်းယုံထိုင်းနိုင်ငံအနေနဲ့ဒေသတွင်းတည်ငြိမ်မှုနဲ့ပြည်သူတွေလုံခြုံမှုရှိအောင်ထိုးစစ်ဆင်မှုတွေကိုရပ်တန့်ပေးစေလိုပြီးစစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်စေချင်ပါတယ်လို့တောင်းဆိုထားပါတယ်လူမှုအခြေပြုမဟာမိတ်အဖွဲ့ဝင်လည်းဖြစ်တဲ့ကချင်မျိုးသမီးစည်းယုံထိုင်းနိုင်ငံကလက်ထောက်ထွေထွေတည်ငြိမ်မှုဂျေစီကာအန်ခွန်ကတော့စစ်မှန်တဲ့ငြိမ်းချမ်းရေးကိုတည်ဆောက်စေချင်ပါတယ်လို့ပြောပါတယ
်အထူးသဖြင့် KIA နဲ့မြန်မာအစိုးရနဲ့သူစင်ရွေးပွဲလုပ်တဲ့ခါမှာအငြင်းနှစ်ဦးနှစ်ဖက်စစ်ရှော့ချရေးပေါ့နော်စစ်ရှော့ချရေးလုပ်မယ်တနင်္ဂနွေဆွေးနွေးမယ်ဆိုပြီးမှအဲ့လိုမျိုးတွေပြောတယ်အဲ့ချိန်မှာဒီအစိုးရဘက်ကနေပြီးမှခဏခဏတိမမထွက်တဲ့တိုက်ပွဲတတိလေးတွေလည်းခဏခဏဖြစ်တယ်ဒါပေမဲ့နေကတိမတည်ဘဲနဲ့အဲ့လိုမျိုးချိုးဖောက်နေတဲ့အခါမှာကျတော့ကျမတို့ကချင်လူထုအနေနဲ့ရောဒီအကုန်လုံးတိုင်းဒေသလူထုအနေနဲ့ရောကိုယ့်ရဲ့အစိုးရပုံမှာဘယ်လိုမျိုးယုံကြည်စိတ်ချမှုရှိပြီးမှရည်ရှိတည်တံ့ခံနေတဲ့ငြိမ်းချမ်းရေးကိုပေါ့ဘယ်လိုမျိုးရနိုင်မလဲဆိုတဲ့ဟာပုံမှာအရန်နဲ့စိုးရင်ပူပန်တယ်ဒီလိုရှိရင်ငင်းချမ်းရလည်းမငင်းချမ်းနိုင်ဘူးအချိန်တည်းခဏခဏအခုမှဖြစ်လိုက်ဒီမှာဖြစ်လိုက်စစ်ပွဲတွေဖြစ်လိုက်ဟိုဘနိပခဖြစ်လိုက်အဲ့လိုမျိုးဖြစ်နေတဲ့ခါကျတော့ IDP တွေကလည်းပုံပုံများများလာတယ်နောက် လူခွင့်ရေးချိုးဖောက်မှုတွေကလည်းပိုများလာတဲ့အခါမှာငင်းချင်ရဲ့အတွက်ရန်နဲ့ဆိုရင်ပြပန်းတဲ့အတွက်ကြောင့်မို့ပေါ့နော်ဒီ statement ကိုထုတ်ရခြင်းဖြစ်တယ်လို့ပြောချင်တယ
်အခုလိုမျိုးကချင်လူမျိုးရေးတန်တဲ့မြန်မာစစ်တပ်ကစစ်ရေးတင်းမာမှုတွေအရှိန်မြင့်လာနေချိန်မှာပဲကချင်ပြည်နယ်လိုင်စာနဲ့ဗမော်မျိုးတွေအနီးအနားကိုမြန်မာစစ်တပ်ဘက်ကစစ်ရာတိုးချက်မှုတွေပိုပြီးလှုပ်ဆောင်နေတဲ့အပေါ်မှာဒေသရင်းဒီနေအေဂျင်ရေးနဲ့ငင်းချင်ရေးအပေါ်မှာစိုးရိမ်မကင်းဖြစ်မိတယ်လို့လည်းကချင်ပြည်နယ်လူထုအခြေပြုအဖွဲ့15အဖွဲ့ပါဝင်တဲ့ကချင်ပြည်နယ်လူထုအခြေပြုမဟာမိတ်အဖွဲ့စည်းကလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ကချင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာစစ်ရှိန်တွေတိုးပြီးတော့လှုပ်ဆောင်နေတာကိုရပ်တန့်ဖို့နဲ့ထိုးစစ်တွေကိုချက်ချင်းရပ်ပြီးစစ်မှန်တဲ့ငင်းချင်ရေးဖော်ဆောင်မှုကိုကချင်ပြည်နယ်လူထုအခြေပြုမဟာမိတ်အဖွဲ့ကတိုက်တွန်းထားပါတယ်ရှင်
မဆူမွန်ရဲ့တင်ပြချက်ပါခင်ဗျာခုတကအနာစင်ရမှာကဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ဖြစ်ပါတယ်မြေယာသိမ်းပိုက်မှုနဲ့ကြေးလက်ဆင်းရဲမှုဆက်ဆက်နေပုံကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြထားတာပါ
သိမ့်ပိုင်မှုပြဿနာကိုအာဏာပိုင်တွေကမျှတစွာမဖြေရှင်းနိုင်တဲ့အတွက်လယ်သမားတွေနစ်နာနေရတယ်လို့တောင်တူလယ်သမားအချို့ဆောင်ခွင့်ရက်ကနိုဝင်ဘာလ၁၀ရက်နေ့ကပြောသွားပါတယ်လွန်ခဲ့တဲ့၄လလောက်ကပဲစစ်တပ်ကဥဆောင်ပြီးမြေယာသိမ့်ပိုက်တဲ့ကိစ္စကိုလွတ်တော်မှာအပြင်းထန်ဆွေးနွေးခဲ့ကြပါတယ်ဖြေရှင်းနိုင်တဲ့အမှုကနည်းပြီးမဖြေရှင်းနိုင်တာကများလွန်းတာမှုကန့်ကွက်ဆန္ဒပြပွဲတွေဖြစ်ပွားနေပါတယ်စစ်တပ်ကိုကိုရီခါကိုရှာခိုင်းကြင်ကစပြီးမြေယာသိမ့်ပိုက်မှုများလာတာဖြစ်ပါတယ်။နောက်တော့ခရိုနီအရေးရှင်တွေမြေယာပိုင်ရှင်ဖြစ်လာပါတယ်။မြမလူဦးရေ80ရာခိုင်နှုန်းဟာကျေးလက်ဒေသမှာနေထိုင်ပြီးစိုက်ပျိုးရေးမှာပါဝင်လုပ်ကိုင်နေကြပါတယ်။ဒါကြောင့်ကျေးလက်မိသားစုတွေအတွက်အရေးအကြီးဆုံးဟာမြေကြီးဖြစ်ပါတယ်။မြေယာပိုင်ဆိုင်မှုကိုအစဉ်အလာဓလေ့ထုံးစံအရာအသိအမှတ်ပြုကြတာများပါတယ်။မြေယာကိုအမိပြုပြီးဘဝရပ်တည်ကြသူတွေဖြစ်တာကြောင့်မြေယာကိုသိမ်းယူလိုက်တာနဲ့ဘဝရပ်တည်မှုတိခိုက်သွားပါတယ်။ရိုကြီးကိုလက်ခံသည့်ဖြစ်စီမတရားအသိမ်းခံရသည့်ဖြစ်စီမြေယာမဲ့ဖြစ်သွားတဲ့လယ်သမားဟာဇစ်တက်လာတဲ့မြေယာကိုပြန်ရနိုင်ဖို့အခက်အခဲရှိပါတယ်
။ဦးသိန်းစိန်ဆိုရတက်လာပြီးမြေယာသိမ်းပိုက်မှုပြဿနာဖြေရှင်းဖို့ဥပဒေပြဋ္ဌာန်းပြီးကော်မတီတွေဖွဲ့တဲ့အချိန်မှာလယ်ယာမြေအများပြားစစ်အုပ်စုနဲ့ခရိုနီအရင်းရှင်တွေလက်ထဲရောက်ကုန်လို့လယ်ယာမဲ့တွေအတော်များနေပါပြီ။လယ်သမားတွေရဲ့ကန့်ကွက်ဆန္ဒပြပွဲတွေကိုကြည့်ရင်သိနိုင်ပါတယ်။မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကိုပေးပို့တဲ့တိုင်စာတွေထဲမှာအများစုဟာမြေယာနဲ့ပတ်သက်နေပါတယ်။လေယာမဲ့ပြဿနာအရေးကြီးပုံကိုအစိုးရသဘောပေါက်ပြီးမှဖြေရှင်းတဲ့နေရာမှာအားနည်းနေပါတယ်။ဒီနှစ်ဇန်နဝါရီလမှာမြေယာသိမ်းပိုက်ခဲ့တာကိုစစ်တပ်ကတောင်းပန်ပြီးနောက်ထပ်မသိမ်းပိုက်ဖို့ကတိပြုပါတယ်။သိမ်းထားတဲ့မြေယာတွေကအ ਨੇ အချင်းကိုပြန်ပေးတာမျိုးလုပ်လာပါတယ်။ဒါပေမဲ့လေယာမြေဆုံးရှုံးသူတွေသိမ်းချီပြီးရှိနေစေဖြစ်ပါတယ်။
မြေယာပိုင်ဆိုင်မှုနဲ့ပတ်သက်လာရင်1953လေယာမြေနိုင်ငံပိုင်ပြုလို့ရင်းနဲ့လေယာမြေအဥပဒေဟာအရေးကြီးပါတယ်။နိုင်ငံတွေကမြေအလုံးကိုနိုင်ငံတော်ကပိုင်တယ်လို့သတ်မှတ်ထားတာမျိုးအစိုးရပိုင်တဲ့အတူတူဖြစ်ပါတယ်။ဒီသဘောတရားကို1954မဆလာဆိုရှယ်လစ်အခြေခံဥပဒေနဲ့လက်ရှိအခြေခံဥပဒေကလည်းအသိအမှတ်ပြုထားပါတယ်။1953ဥပဒေဟာလေယာပိုင်ဆိုင်မှုကိုအသိအမှတ်ပြုပြီးမှရောင်းဝယ်မှုနဲ့လွှဲပြောင်းဖို့ကိုကန့်တပ်ပိတ်ပင်ထားပြီးအစိုးရကတော့ပတ်လတ်မြေကိုသိမ်းခွင့်ပေးထားပါတယ်။1963တရားချထားရေးဥပဒေနဲ့တောင်တူလယ်သမားအခွင့်အရေးကာကွယ်ရေးဥပဒေတွေကလည်းနိုင်ငံသားရဲ့မြေယာပိုင်ဆိုင်ခွင့်ကိုကန့်တပ်ထားပါတယ်။အခုတော့ဒီဥပဒေ၃ခုစလုံးကိုဦးသိန်းစိန်အစိုးရကရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်
။လက်ရှိအစိုးရဟာ2012မှာလေယာမြေဥပဒေနဲ့မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲရေးဥပဒေကိုပြဋ္ဌာန်းပြီးမြေဧက9000အထိလုပ်ပိုင်ခွင့်ပေးပါတယ်။လေယာမြေဥပဒေအရလေမြေကိုရောင်းချခွင့်ပေါင်နှံခွင့်ငှားရမ်းခွင့်လဲလှယ်ခွင့်ပေးကမ်းခွင့်ရှိလာတာကြောင့်လေမြေဟာကုန်ပစ္စည်းဖြစ်လာပါတယ်။ဒါပေမဲ့1995လောက်ကစပြီးစီအုပ်စုကမြေယာတွေသိမ်းပိုက်လာခဲ့တာဖြစ်ပါတယ်။အခုဖြစ်နေတဲ့မြေယာပြဿနာတွေဟာအဲ့ဒီအချိန်ကစခဲ့တဲ့သိမ်းပိုက်မှုတွေမှာမြေပြားခံပါတယ်။စစ်တပ်သို့မဟုတ်နီးစပ်တဲ့ကုမ္ပဏီတွေမြေယာသိမ်းယူနိုင်အောင်အစိုးရကစီစဉ်ပေးပါတယ်ကျန်းဖွန့်ပါတီဝင်လွှတ်တော်ကိုယ်စားလှယ်ဦးထေမြင့်ရဲ့ယူဆနာကုမ္ပဏီဟာဖားကန့်နဲ့တနိုင်းမြို့နယ်မှာ2006ကမြေယာဧက2000ကျော်သိမ်းယူတာကိုအခုမှစစ်ဆေးဖို့ပြင်ဆင်နေပါတယ
်တိုင်းပြည်ရဲ့မြေယာအားလုံးကိုအစိုးရပိုင်တယ်လို့ယူဆပြီးအနာပိုင်ကဆွေမျိုးသားချင်းနဲ့အပေါင်းအသင်းကိုလုတ်ပိုင်ခွင့်ချပေးတဲ့စနစ်ဖြစ်ပါတယ်နိုင်ငံခြားကုမ္ပဏီကြီးတွေကိုလည်းအစိုးရကမြေငှားပြီး contract layer လုပ်ခွင့်ပေးပါတယ်။အာဏာသုံးပြီးမြေယာဝင်ငှားမှုကြောင့် ပိုင်ဆိုင်မှုကကြောကချွတ်ဖြစ်ပြီးလေယာမဲ့လေသမားတွေမရလာပါနဲ့မီချီဂန်တက္ကသိုလ်နဲ့ MDRI မြန်မာသုတေသနဌာနတို့မနစ်ကထုတ်ပြန်တဲ့ပူးတွဲလေ့လာချက်အရဂျင်းလက်မိသားစု50ရာခိုင်နှုန်းလောက်ဟာလေယာမရှိတဲ့လေသမားတွေဖြစ်ကြောင်းသိရပါတယ်မြို့ဝကျွန်းပေါ်မှာတော့လေယာမဲ့ဥယျဟာ80ရာခိုင်နှုန်းလောက်အထိရှိနိုင်တယ်လို့ကမန့်ထားပါတယ်မြမလူကြီး90ရာခိုင်နှုန်းဟာကျေးလက်နေပြည်သူတွေဖြစ်ပါတယ်။ဒီထဲကတဝက်ဟာလက်မဲ့ရာမဲ့စင်ရသားတွေပါ။လေယာဉ်လုတ်ပိုင်ခွင့်နဲ့ပတ်သက်လို့အငင်းပွားပြီးဆန္ဒပြနေရသူတွေဖြစ်ပါတယ်။ကျေးလက်နေပြည်သူတွေရဲ့ဘဝရည်ရည်ချက်တဲလာတာဟာလူမှုရေးမတိမငြိမ်မှုနဲ့ပဋိပက္ခကိုဖိတ်ခေါ်တယ်လို့ဖြစ်နေပါတယ်။ဒါပေမဲ့ပြုပြင်ပြောင်းလဲမယ်၊ရင်းနှီးပြုံနာမယ်၊လေသမားအကျိုးပြုလမ်းစဉ်ကျင့်သုံးမယ်ဆိုရင်တော့ရေရှည်မှာတိုးတက်လာပွဲရှိပါတယ်ခင်ဗျာ။
ဥက္ကံခင်းရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပြီးအခုတော့ဒေါ်လာသန်ပို့ချမဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်နိုင်ပါပြီ
American နိုင်ငံမှာတော့ Thanksgiving ကြီးစုတော်နေ့အပြီး Christmas ပွဲတော်နေ့နှစ်သက်ကူးပွဲတော်တို့ဆင်နွှဲကြတဲ့ပွဲတော်ရဲ့ကာလအတွင်းဖြစ်ပါတယ်အမေရိကန်နိုင်ငံသားအများစုကလက်ဆောင်တွေအချင်းချင်းပေးချဖို့အတွက်ဈေးဝယ်ထွက်တဲ့ကာလကြီးပေါ့ရှင်ဈေးဝယ်ရရင်မမောနိုင်မပတ်နိုင
် Shop till you drop
ဆိုတဲ့ခြေကုန်လက်ပန်းကျတဲ့အထိဈေးဝယ်ကြသူတွေလည်းရှိပါတယ်ဒါကြောင့်မို့လဲဈေးဆိုင်တွေကအယောင်းတွေ့ရလေးအောင်သူ့ထဲကဈေးလျှော့ရောင်းတဲ့ကြော်ညာတွေသတင်းမီဒီယာတွေကတဆင့်ကြော်ညာကြလိရှိပါတယ်အထူးဈေးနှုန်းတွေနဲ့လျှော့ရောင်းတဲ့ ATM အသုံးကိုပထမဦးဆုံးတင်ပြခြင်းတာကတော့
early bird sale
ဆိုတာပဲဖြစ်ပါလေစာလုံးပေါင်းက early early sozo bird bird early bird ဆိုတာ sozo ထားတဲ့ငှက်ပေါ့ရှင် sale sale ကတော့အထူးဈေးနှုန်းနဲ့ရောင်းတာဖြစ်ပါလေဒီနေရာမှာ early bird sozo ထွက်တဲ့ငှက်ကတော့ the early bird always gets the worm ဆိုတဲ့အင်္ဂလိပ်စကားကယူထားတာဖြစ်ပါတယ်အဒီဘက်ကတော့တီကောင်ကိုရှာစားတဲ့ငှက်ဟာမနေ့စောစောထရှာမယ်ဆိုရင်ကိုလိုချင်တဲ့တီကောင်ကိုရစမြင်ဆိုတဲ့အဒီဘက်ပါပဲတနည်းတော့ဥရလူပေါ့ရှင်အမေရိကန်နိုင်ငံမှာတော့ဘယ်နေရာမဆိုတန်းစီပြီးစီကတ်နဲ့ဝေကြရတာမို့ဒါကြောင့်လေ early bird sale ကဆိုင်ဖွင့်ပွင့်ချင်းပထမရောက်တဲ့လူကဥပမာဒေါ်လာတရာရန်ကိုတဝက်ဈေးနဲ့လျှော့ပြီးပထမနိုင်ပိုင်းမှာစင်းလုံးချိုချိုနဲ့ရောက်မယ်လို့တတ်မှတ်ထားတဲ့ပစ္စည်းတွေကိုဥယာလူကဝယ်နိုင်တာဖြစ်ပါလေ။ဒါကြောင့်မို့ early bird sale ကဥယာလူဝယ်ခွင့်ရတာလို့ဆိုလိုပါလေ။ဒီလိုမျိုးဥယာလူဈေးလျှော့ရောင်းတဲ့အကြောင်းရေဒီယိုကကြော်ညာပုံဥပမာကို George Crow ကပေးပါလိမ့်မယ်။နားဆင်ကြည့်ကြရအောင
်။ Tomorrow Saturday save 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 at the early bird sale at Mann's Furniture Store.Everything 30% off. Doors open at 6, and prices are good until 10 o'clock.
မနေ့ပြန်စနေမှာဥယလူလျှော့ဈေးကိုမန်ပရီဘောကန်ဆိုင်မှာလုံမှာမှုဈေးတိတ်ကိုတက်တာကြမှာပါ။အားလုံး30ရာခိုင်နှုန်းလျှော့မယ်။ဆိုင်တကားကို6နာရီစဖွင့်မယ်။10နာရီအထိအဲ့ဒီလျှော့ဈေးနေရောက်မှာဖြစ်တယ်လို့အတိအပြီးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Tomorrow Saturday save 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 at the early bird sale at Mann's Furniture Store. Everything 30% off. Doors open at 6 and prices are good until 10 o'clock.
နောက်ထပ်တင်ပြမယ့် idiom အသုံးကတော့
door busters
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက D O O R door တက B U S T E R S busters ပါဝင်တာလို့လုံးကောက်အဓိပ္ပာယ်ရပါတယ်ဒီပေကတော့အခုလိုမျိုးကုန်ပစ္စည်းတွေကိုအထူးလျှော့ဈေးနဲ့ရောင်းချတာဆိုင်ဖွင့်ဝင်ခြင်းပထမနိုင်ပိုင်းချိန်မှာရောင်းချတာကိုဆိုလိုပါတယ်ဈေးကတိတ်ကိုတက်တာလှတဲ့အတွက်ဝယ်သူတွေကသူ့ထင်ကလူပြီးတကားကိုချိုးရိုက်ပြီးဝယ်တော့မယ်ပုံစံမျိုးကိုရည်ညွှန်းထားတာဖြစ်ပါလေ ကုန်တိုက်တိုက်ကဒီအသုံးနဲ့ပတ်သက်လို့သတင်းစာထဲမှာကြော်ညာထည့်တာကိုဖတ်လိုက်ရတဲ့ခင်မွန်းတဲ့တူကသူ့ဇနီးကိုပြန်ပြောဟန်အကြောင်း George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Hey honey, if we're going to that sale, let's go early. One of the doorbusters they have until 10 o'clock is videotapes at 99 cents. And I'd like to get at least a dozen.
Gechi, eri shozi yang na gu so zo twa ya aw. Sai na ga phu pwin ji yang me shozi rui the ma ro video akwe rui ta khwe gu 69 pya ne 10 nai thi yang ma mu ko ro a ne song da da sin law we tha chin ne lu de bi ya ba de. U ma gu naw ta khaw na sin chi ja ya aw.
Hey honey, if we're going to that sale, let's go early. One of the doorbusters they have until 10 o'clock is videotapes at 99 cents. And I'd like to get at least a dozen.
Now, so tip ya me idiom atong ga ro.
Black Friday sales.
So da be phit ba de. Salon bang ga ro BLACK black ga ro a me yaw. Friday ga ro taok ja ni. SALE sale ga ro a thu shyo sei ni yaw na bo shin. American nai ga ma ကြီးစလိုနီကြာရောက်တဲ့နိုဝင်ဘာလရဲ့သတုထပ်ပကြာတာပြီနေ့ဟာနိုင်ငံတော်အားလိုက်ရနေ့ဖြစ်ပါတယ်။အဲ့ဒီကြာတာပြီနေ့အပြီးနောက်တစ်နေ့တောက်ချာနေ့မှာတော့ဈေးပယ်သူတွေကယုံအားလိုက်ရဖြစ်တဲ့ကြာတာပြီနေ့ဆဲပြီးတောက်ချာနေ့ခွင့်ယူကစနေတင်းနေ့လေးရဲ့အနာယူလေးရှိရမှာအဲ့ဒီအားလက်ချေအတွက်မှာဈေးဝယ်သူတွေအပြန်အဆိုင်ဈေးဝယ်ကြတာပေါ့ရှင်။အထူးသဖြင့်လျှော်ဈေးတွေကလည်းအပြန်အဆိုင်လျှော့ကြလို့ပေါ့။Black Friday ဆိုတဲ့အသုံးကိုရှင်းပြရမယ်ဆိုရင်တော့စီးရင်ကင်ပညာမှာအယောင်ဆိုင်ဆိုင်စင်နဲ့အရှုံးပြရင်မြင်ဒီနဲ့စီးရင်ပိတ်ရတဲ့အခြေအနေရှိပြီးတော့အမြတ်ပြရင်တော့မြင်အမဲနဲ့စီးရင်ပိတ်ရလို့ Black Friday ဆိုတာကတော့အမြတ်တွေအများကြီးရတဲ့အတွက်ကြောင့်စီးရင်ပိတ်တဲ့အခါမှာမြင်အမဲနဲ့စီးရင်ပိတ်ရတဲ့သဘောဖြစ်ပါတယ်။တနည်းအားဖြင့်တော့အယောင်ကောင်းတဲ့တောက်ကြံနေ့မှာအမြတ်တွေရတဲ့နေ့လို့ဆိုလို့တာဖြစ်ပါတယ်။ဆိုတော့ Black Friday sale ကတော့တနည်းအားဖြင့်ကျေးဇူးတော်နေ့ပြီးနောက်တစ်နေ့တောက်ကြနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
်။ Bargain shoppers headed to the nation stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs.
Shozi ne pisi dwe go we bo naingan twa zee sai dwe kong dai ji dwe go di jesu do ni api taok jan ni ma zee we du dwe ga ni ma thwet khin de ga sai dwe go tet to yai pye ja do da ba be. Klei ga za sia dwe ga sa myin kwin che TV dwe a song a thu shozi ne we ya aw bo lo dei be ya ba de. U ma go naw ta khaw na sin chi ja ya aw.
Bargain shoppers headed to the nation stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs.
ဒီကနေ့တော့ရရှိများကိုတင်ပြခဲ့တဲ့အထူးဈေးနှုန်းနဲ့ရောင်းချမှုတွေပတ်သက်တဲ့အသုံးအနှုန်းကတော့
Early bird sale, doorbusters, Black Friday sales.
တို့ဖြစ်ကြပါလေ Now the dinba kulu chi myo ma le naw ta idiom a thong nwi go tin pya pe u ma mho saung myo na sin ja ba shin.
Dollar la tan po ja de American idiom thong English tin gan sa go na sin ga ya da ba khmyar.